ရန်ကုန်မြို့မြို့နယ်အတော်များများမှာအခုရပိုင်းလုံခြုံရေးတွေတုံ့ပြန်ချထားတယ်လို့မြို့ကနေကပြောပါတယ်။တကြံအချိန်ဖြစ်နေတာရောဖောက်ခွဲပစ်ခတ်မှုတွေပြန်ဖြစ်နေတာကြောင့်ပါမြို့ထဲမှာကင်းလက်တာတွေနဲ့စစ်ဆေးအရေးယူလာတာတွေပိုတွေ့နေရတယ်လို့ပြောကြပါတယ်။ရန်ကုန်ကလုံခြုံရေးအခြေအနေအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မဆုမြတ်မောင်ကပြောပြပေးမှာပါခင်ဗျာ။
ပြက္ခမှုတွေပောက်ကွဲမှုအသေးစားတွေဖြစ်နေတဲ့ရန်ကုန်မြို့မှာလုံခြုံရေးတွေပို့ပြီးတော့ထင်သာမြင်သာတွေ့နေရတယ်လို့မြို့နယ်တော်တော်များများမှနေသူတွေကပြောပါတယ်။ဒီနေ့လာနေညပိုင်းကပဟန်းမြို့နယ်ကဘာကြီးလက်မကြီးပေါ်မှာရှိတဲ့မြန်မာပလာဇာမှာပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်ဒီနေ့မှာတော့အဲ့ဒီနားတဝိုက်မှာစစ်သားတွေဝစ်ဆောင်ပြီးလက်နက်ကန်ဆောင်ကင်းလဲတာလုံခြုံရေးချထားတာတွေမြင်နေရတယ်လို့အဲ့ဒီနေရာနားမှာနေသူတယောက်ကပြောပြပါတယ်။ရန်ကုန်မြို့နယ်ထဲမှာတရားမန်တပ်ဆောက်လုပ်ထားတဲ့အထွေထွေအုပ်ချုပ်ရေးမှူးရုံးအနီးမှာလည်းစစ်ကောင်စီတပ်တွေလုံခြုံရေးယူထားတာတွေ့တယ်လို့ရန်ကုန်သူတယောက်ကပြောပြပါတယ်
။ဒီမနက်ကစပြီးတော့ကံပဲလန်းရေရန်ရှင်းလန်းပေါ်နဲ့ရန်ကုန်စစ်နာနာတို့မနက်9နာရီလောက်ကစပြီးတော့တက်ကပြောက်ကြားဝတ်တွေနဲ့လက်လက်ကင်တွေပတ်နေတာတော့တွေ့တယ်။နောက်မြန်မာပလာဇာနားနဲ့ဘန်နာမှာကင်းပုံးတွေပြန်ထားလာတယ်။အရင်တော့ပြန်သိမ်းသွားတာအခုမှပြန်ထားတာပေါ့နော်။နောက်နေ့ကွက်နားမှာမန်တက်ဆောက်ထားတယ်။အဲ့နားမှာတော့စစ်တပ်ကလူတွေအပြည့်ပဲဆောက်နေကြပါပေါ့နော်။မန်တက်နောက်ကထွေအုပ်ယုံလေ။နောက်ရင်းကြီးရဲ့ကွက်တွေလမ်းတွေရဲတွေကအယောက်ဝတ်တွေနဲ့ဆိုင်ကပတ်စည်းနေရာတွေတွေ့တယ်။ဒီမန်တက်ကစပြီးသူစရာစတိလာမိတာပေါ့နော်။ဆွေုံးမဲ့အင်ယာနားမှာလည်းအယောက်ဝတ်ဒီဟာတချို့ကတက်စီကားရက်တလူနဲ့စောင့်နေရတယ်ရှိတယ်လို့အဲ့နာတငယ်ချင်းတွေကတော့ပြောတယ်ဟုတ
်ရန်ကုန်မြို့လေမြို့တော်ခမရှိမှာမြို့တော်ဝန်ဗဟိုမန်တက်ဆောက်လုပ်ထားတဲ့နေရာနဲ့လမ်းလျှောက်တစ်ဆန်းလုံးမဲ့မဟာဗန္ဒူလပန်းချံအနီးတစ်ဝိုက်မှာလည်းလေးဘက်လေးတန်းလမ်းမကြီးတွေလမ်းတွေတွေမှာစစ်ကောင်စီတုံးကြုံရေးတပ်တွေချထားတယ်လို့မြို့ထဲမှာနေသူတွေကပြောပါတယ်မြို့တော်ဝန်ဗဟိုမန်တက်ဆောက်နေစဉ်ကလည်းအဲ့ဒီနားမှာပတ်ကွဲမှုအသေးစားဖြစ်ခဲ့ပါတယ်တမရော်အရာရှိတဦးအပါဝင်၃ဦးဖြစ်ခတ်ခံရတဲ့လမ်းမတော်မျိုးနဲ့မှလည်းလုံခြုံရေးတင်းကျပ်စစ်ဆေးမှုတွေလုပ်နေပါတယ်။ဧပြီ၁၇ရက်တနင်္လာနေ့ညပိုင်းလုံးကစိတ်ကန်းသာလမ်းဘက်ကနေမြောက်ဥက္ကလာဘက်ကိုပြန်လာတဲ့လူငယ်အမျိုးသမီးတစ်ယောက်ကသူ့ကြုံရတဲ့အခြေအနေကို VOE ကိုအခုလိုပြောပြပါတယ်
။မနေ့ညညီမရုံးမှာအရေးကြီးပစ္စည်းတစ်ခုတင်ခဲ့တာမို့ပြန်ယူရတယ်။တင်က၈နာရီကျော်၉နာရီလောက်ဖြစ်နေပြီ။မယူရင်လည်းတကြံလည်းအလုံးလုံးမရမှာဆိုလို့ပြန်ယူရတာလေ။ညီမ၂ယောက်ဆိုတော့ပြန်တော့တက္ကစီ၅စီးတာပေါ့။ကားကတော့ကားသမားအနောက်ပိုင်းခရိုင်တောင်ဝင်ကြရရဲရရှိတယ်အဲကားပေါ်ရောက်မှသူကပြောတာကတ်တွေလည်းပြတယ်သူကတစ်ဖက် PDF တွေကိုလိုက်ပြီးဖမ်းနေတာတဲ့ကားပေါ်မှာတနက်လည်းပါတယ်ညီမတို့လည်းဘာလို့ကမှမသိဘူးပေါ့နော်ကြောက်နေတာပေါ့သူကကိုရီကိုတကြံတွင်းညာဘက်ဆိုရင်၈နိုင်နောက်ပိုင်းတော့ပြင်မထွက်ဖို့ရဲ့ထွက်ရင်လည်းမှောက်ပုံတင်ယူလာရမယ်လို့ပြောတယ် PDF တွေကိုပိတ်စိတ်တိုက်ရှာမှာမလို့တဲ့တတိထားသွားဖို့သူကတော့ပြန်မာလိုက်တယ်သူတို့ကတက်စီအနှွားသမားပုံဖမ်းပြီးတော့တဲ့အတွင်ယူလိုက်ကြည့်နေတာဖမ်းနေတာပြောတာပေါ့နော်ဘလိုင်းကိုတနက်ပြပြီးပြောတာတော့မဟုတ်ဘူးပေါ့ကိုရီကိုကြည့်တာပုံမှန်လို့မလို့မဖြစ်တင်တာမဖြစ်အောင်ပြောပြတာပါဆိုပြီးပြောတယ်ရဲမဟုတ်တဲ့တက်ကအဖွဲ့လေအဲ့လိုရှိတယ်ဒီထားပေါ့နော်အပြင်ထွက်မှတ်ပုံတင်ရင်လည်းမဖြစ်မနေယူဖို့မှားတယ်တေချာပေါက်စစ်မှားတယ်အိမ်ုံပြောင်းအောင်မှာပဲညီမတို့လည်းတက်ရှူချောင်းနိုင်တော့
တယ်ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေး PDF အဖွဲ့ကနန်းထိုက်အောင်စစ်စင်ရေးနဲ့တိုက်ခိုက်မှုတွေကိုအရှိန်မြှင့်လုပ်နေတယ်လို့အတည်ပြုထားချိန်မှာကျောက်တရားလမ်းမတော်ပဟန်းကမာရွတ်စတဲ့မြို့နယ်တွေမှာပါပြက္ခမှုတွေပောက်ကွဲမှုတွေဖြစ်နေတာပါလူမျိုးစုံနဲ့အခြေခံလူတန်းစားအများစုနေထိုင်တဲ့လှိုင်းတရာမြို့နယ်မှာလည်းဒီရပိုင်းလုံခြုံရေးတင်းကျပ်နေတယ်လို့လှိုင်းတရာမြို့နယ်မှာနေသူတယောက်က VOA ကိုပြောပြပါတယ
်သွားတော့နှဲ့လို့နှဲ့တယ်သူတကယ်ကနေလမ်းနဲ့ပုံနာမှာသွားနေတာအင်းအင်းများပါအောင်ဘုရားဘုမတိုင်းလည်းမတကနာပေါ့အဲဒီနိုင်ရတဲ့ခါတော့ပြည့်နေရတယ်
ရောက်တကုံမြို့နယ်ထဲမှာလည်းမနေ့ဧပြီလ17ရက်ညပိုင်းလုံးကအပြန်အလှန်ပြစ်ခတ်တံတွေကြားရတယ်လို့လိုက်လံဖမ်းဆီးတံတွေကြားရတယ်လို့အဲ့ဒီနေရာမှာနေကြသူတွေကပြောပေမဲ့ VOA ကပြစ်ခတ်မှုဖြစ်တယ်ဆိုတာကိုတိကျအတိမပြုတ်နိုင်သေးပါဘူး။ရောက်တကုံဘေးလီတတာပင်လုံဆေးရုံအနီးတကုံတက္ကသိုလ်ကျောင်းဝင်းအနီးတစ်ဝိုက်အပြင်တချို့လူငယ်ရပ်ကွက်တွေနဲ့ရောက်တကုံမြို့နယ်ထဲကအထက်လမ်းမကြီးတွေပေါ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကင်းမုံချလုံခြုံရေးယူရာအရဲဝတ်တွေနဲ့စောင့်ကြည့်နေတာတွေလုပ်နေတယ်လို့လည်းရောက်တကုံမှာနေသူတွေကပြောပါတယ်။ဒါပေမဲ့တချို့နေရာတွေမှာတော့ပုံမှန်အနည်းအထားတိုင်းတွေ့ရတယ်လို့မြောက်တကုံမှနေသူတယောက်ကလည်းပြောပါတယ်
။အဲသွားသမျှတွေ့သမျှတော့နန်းတက်ပါညာတော့ဘာမှမရှိဘူး။လူတွေလည်းတုံ့လှုပ်လို့ရှားရှားတော့မတွေ့ရဘူး။ဒါကြောင့်လှည့်သွားညာပါညာတော့တစ်ခါတည်းတွေ့တယ်။အဲနော်ဘယ်လိုပုံမှန်အရင်လိုတော့တော်စိတ်ရှိတော့မဟုတ်ဘူး။ခက်ကြဲကြဲတွေ့တယ်
။ကိုဗစ်ကရောဂါကူးစက်မှုတိတိတတရောကြသွားပြီဖြစ်တဲ့မြန်မာနိုင်ငံမှာဒီနှစ်တစ်ကြံပွဲကိုနေရာတော်တော်များများမှကျင်းပဖို့အတွက်စစ်ကောင်စီကမန်ဒက်တရီဆောက်လုပ်ပြင်ဆင်ထားပါတယ်။ကြည့်သူအများကြောင့်မှာတော့လုံခြုံရေးအခြေအနေကြောင့်တကြံကာလကိုအရင်တွေကလိုပြောနိုင်မှာမဟုတ်ဘူးလို့ပြောကြပါရယ်ဆရာနာရှင်ဆန့်ကျင်နေသူတွေကလည်းစစ်ကောင်စီတပ်တွေဖိနှိပ်တာခံရတဲ့ပြည်သူတွေကိုကိုကျင်းစာတဲ့အနေနဲ့တကြံပွဲတော်ကိုကိုနီးကိုဟန်နဲ့ဆန့်ကျင်ကြဖို့အတွက်တိုက်တွန်းဆောက်အုပ်မှုတွေလုပ်နေကြပါရယ်ရှင်